အမေရိကန်ထောက်လှမ်ရေးဌာနတွေဟာပြည်ပအစိုးရတွေရဲ့တိုက်ခိုက်ရေးစွမ်းရည်နဲ့စိတ်ဆန္ဒတွေအပေါ်ဘယ်လိုအကဲဖြတ်ဆန်းစစ်သလဲဆိုတာကိုစတင်သုံးသပ်နေကြပါတယ်။အမေရိကန်ထောက်လှမ်ရေးဌာနတွေကရုရှားသမ္မတဗလာဒီမာပူတင်ကယူကရိန်းကိုကျူးကျော်ဖို့အမိန့်ပေးမယ်ဆိုတာကိုတိတိကျကျခန့်မှန်းခဲ့ကြပါတယ်။ဒါပေမဲ့လည်းရုရှားရဲ့စီးရေးစွမ်းရည်ကိုပုံမတွက်ချက်ထားပြီးယူကရိန်းရဲ့ကုက္ကံရေးစွမ်းရည်ကိုတော့ရှော့ပေါ့တွက်ချက်ထားတယ်လို့ဆိုပါတယ်။အမေရိကန်ထောက်လှမ်ရေးဌာနတွေကအထူးသဖြင့်မနစ်ကအာဖဂန်နစ္စတန်နိုင်ငံမှာအတွေ့အချက်တွေလွဲချော်ခဲ့ပြီးတဲ့နောက်အခုတခါသူတို့ရဲ့အမားကိုစောစောစီးစီးကြိုတင်သုံးသပ်ကြဖို့နိုင်ငံရေးပါတီကြီးနှစ်ခုစလုံးရဲ့ PR တွေနဲ့ကြုံတွေ့နေကြရပါတယ်။ယူကရိန်းအတွက်စစ်ရေးအကူအညီတွေတွန်းမြင့်ပေးဖို့ပြင်ဆင်နေသလိုတစ်ချိန်တည်းမှာပဲရုရှားနဲ့ထိတ်တိုက်မတွေ့လို့တဲ့အမေရိကန်အနေနဲ့ရုရှားသမ္မတရဲ့စဉ်းစားပုံကိုကြိုတင်တွက်ချက်ဖို့လိုအပ်တာကြောင့်လက်ရှိယူကရိန်းစစ်ပွဲမှာလည်းအမေရိကန်ထောက်လှမ်ရေးဌာနတွေဟာအရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်။အောက်လွှတ်တော်ထောက်လှမ်ရေးကော်မတီက Republican လွှတ်တော်ကိုယ်စားလှယ် Mike ဌာနကတော့သမ္မတဂျိုးဘိုင်ဒင်အစိုးရဟာယူကရိန်းနဲ့ပတ်သက်လို့သုံးသပ်ချက်တွေလွှဲမှားတာကြောင့်တုံ့ပြန်မှုတွေအားနည်းခဲ့ကြောင်းပြောဆိုထားပါတယ်ခင်ဗျာ။